ကျွန်တော်မဲဆောက်မြို့ကိုရောက်နေပါပြီ။မဲဆောက်မြို့ဟာထိုင်းမြန်မာနယ်စပ်ကမြို့ကြီးပါ။ဖက်ကမ်းမှာတော့မြန်မာနိုင်ငံကအများပြည်မြို့ရှိနေပါတယ်။မဲဆောက်မြို့ဟာနယ်စပ်မြို့တစ်မြို့ဖြစ်တာကြောင့်နှစ်နိုင်ငံကုန်သွယ်ရေးတွင်တွင်ကျယ်ကျယ်နဲ့အသက်ဝင်နေတဲ့မြို့ကလေးတစ်မြို့လို့ဆိုနိုင်ပါတယ်။မနေ့မိုးလင်းပြီဆိုတာနဲ့ဖက်ကမ်းကမြန်မာပြည်ထိုင်းဖက်ကမ်းကိုရောက်လာကြပါပြီ။မဲဆောက်မြို့လေးဟာလည်းစိုက်ကယ်တွေကားတွေတုတ်တုတ်လို့ခေါ်တဲ့စိုက်ကယ်နောက်မှာလူစည်းတွဲတက်ထားတဲ့အငှားကားလေးတွေနဲ့လမ်းမတွေပေါ်မှာစီကားလို့နေပါပြီ။မြို့နယ်လမ်းမကြီးပေါ်မှာလည်းမြန်မာနိုင်ငံနံပါတ်နဲ့ကားတွေတွေ့နေရပါတယ်။မြို့နယ်ကုန်တိုက်တွေဈေးတွေအနီးမှာရနာရောင်းဝယ်ရေးလုပ်တဲ့ကြောက်တန်းရှိပါတယ်။မြန်မာနိုင်ငံကရနာတွေအရောင်းဝယ်လုပ်နေကြတာပါ။ကြောက်တန်းလို့ခေါ်ကြပြီမဲ့တကယ်တော့ကြောက်ပြန့်ရနာဆိုင်ငန်းတွေစုပေါင်းပြီးဖွင့်ထားတဲ့ဈေးရုံကြီးပါ။လမ်းမကြီးရဲ့တစ်ဖက်တစ်ချက်မှာဈေးရုံကြီးနှစ်ခုရှိနေပါတယ်။ဆိုင်ငန်းပေါင်းကယာနဲ့ချီပြီးရှိတယ်ခမ ्या ။ဆိုင်ငန်းကြီးတွေရှိတဲ့လမ်းဈေးရုံကြီးတွေရှိလမ်းမပလက်ဖောင်းပေါ်မှာပြီးတော့ကားတွေရပ်ထားတဲ့နေရာတွေပါမှမကျန်လူတွေဟိုတစုတစုနဲ့ကြောက်အယောင်းဝယ်လုပ်နေကြတာပေါ့ဗျာ။ထူးခြားတာကတော့ဒီနေရာဟာတကယ်လို့အပြည်ပြည်ဆိုင်ရာကြောက်ဈေးကွက်ဖြစ်နေတယ်လို့ပြောနိုင်ပါတယ်။ရောင်းနေဝယ်နေကြသူတွေဟာဗမာစကားနဲ့ပြောဆိုနေကြသလိုထိုင်းစကားတရုတ်စကားနဲ့အင်္ဂလိပ်စကားအပြင်အိန္ဒိယနိုင်ငံသားတွေကလည်းသူတို့စကားတွေနဲ့ပြောဆိုရောင်းဝယ်နေကြတာပဲဗျဒါကြောင့်ဘာဘာသာစကားနဲ့ပြောပြောအလုပ်ဖြစ်နေကြတာကတော့အထင်ရှားပါပဲလက်ကင်မှန်မလူးလေးတွေနဲ့ကြည့်လိုက်နေအောင်အောက်မှာကြောက်လေးတွေကိုထောင်ကြည့်လိုက်နဲ့စိတ်ဝင်စားစရာပါပဲဗမာပြည်ကထုံလန်းကြီးတွေသတင်းပေးတွေရှိတယ်နော်လို့အတိကြောက်ကုန်တဲ့တယောက်ကသတိပေးထားလို့ကျွန်တော်လည်းသတိထားပြီးဈေးထဲမှာ၆ပတ်နေမိပါတယ်အတန်ပန်းစက်တဲ့ကင်မရာကိုတော့လူမမြင်အောင်အိတ်ထဲမှာဖွတ်ထားရပါတယ်ဈေးထဲမှာတော့မြန်မာပြည်ကလာတဲ့ကြောက်မျိုးစုံရောင်းသူဝယ်သူတွေနဲ့အပြည့်ပါဗျာ
ကျင်းနေကြတာပါတယ်နော်ကျင်းနေတာပါတယ်ကျင်းနေတာ
ပါတယ်ကျင်းနေတာပါတယ်ကျင်းနေတာ
ပါတယ်ကျင်းနေတာပါတယ်ကျင်းနေ
တာပါတယ်ကျင်းနေတာပါတယ်ကျင်းနေတာပါတယ်ကျင်းနေတာပါတယ်ကျင်းနေတာပါတယ်
နောက်ထူးခြားချက်တစ်ခုကတော့မြန်မာကြောက်ပြီးရှားလာလို့အာဖရိကကလာတဲ့အာဖရိကဗရများတွေနေရာဝင်ယူလာတယ်လို့ကြောက်ကုန်တယ်ပြီးပြောပြတာပါ
လမ်းလေလေကြောက်ကြောက်နားမလည်လို့မာတ
ာဒါမိုးကုတ်ပဲပေါ့အခုဒီမှာလေးဟိုအရောင်းဝယ်ဖြစ်နေတဲ့အာဖရိကလို့ပြောကြရတာရှင်လေ
အာဖရိကတတ်တတ်လေဒါမိုးလို
့မဟုတ်ဘူးအာဖရိကနဲ့မိုးကုတ်နဲ့ခင်ဗျားဘယ်လိုခင်ဗျားအနေနဲ့ဆိုဘယ်လိုပွဲလဲ
ဟိုအများကြီးကွာတယ
်ပေါ့ဘာကွာလဲဆိုတော့ပြောပါဦးကျွန်တော်ဒီဘိန်းနားလေအောင
်တကယ်မိုးကြောက်ကြတယ်နည်းနည်းရှင်းလာတယ်လို့ဒီလိုအာဖရိကတွေကတူစီလေးတွေ
စူရီ
စူရီအသားသမျိုးကြီ
းအဲ့ဒါသမျိုးဆိုခင်ဗျားမျိုးမျက်လုံးနဲ့ကြည့်ရလားမှန်လို့နဲ့ကြည့်ရ
တယ်။ဒီတိုင်းကျူလို့ကြည့်တာ
။တကယ်တော့အာဖရိကကဗရမျာဆိုတာဟာအာဖရိကတိုက်တန်ဇန်းနီးယားနိုင်ငံကအဓိကလာတဲ့ဗရမျာဖြစ်ပါတယ်။မြန်မာပြည်ကဗရမျာနဲ့ကတော့ဈေးချင်းကမိုးနဲ့ညီလို့ကွာတယ်လို့ကြောက်ကုန်တဲ့သူကရှင်းပြပါတယ်
။ဈေးနှုန်းအနေနဲ့ကြာရင်ဒီအာဖရိကနဲ့မိုးကုန်နဲ့ဘယ်လောက်လောက်ကွာလဲ
။ဟေးအစား100လောက်တော့ကွာမယ်ခင်ဗျာ။ဟုတ်တယ်။ဟုတ်တယ်။ကွာ။ဘုဘူးကလာတာအာဖရိကတပ်လားဆိုရင်တက္ကလာဘလောက်60 50 100 100เนา
ะအ
ဲ့ဒါလည်းရပြီဘူဟာဆိုရင်တက္ကလာကို5600ပေါင်းလေ
းအာဖရိကကြောက်ငါးကလာတပ်ပလာ1000လောက်တန်မယ်ကြောက်啊ကျွန်တော်ပမာကြောက်ဆိုရင
်1000
လောက်တန်
အဲ့ကြောင့်အခအရန်ပေါ်
အာဖရိကကြောက်တပွင့်တောင်းဆိုတော့ကျွန်တော်မသိဘူးခုခုစားတော့စားတော့ပေါ့နော်တပွင့်တော
င်းအာဖရိကကြောက်ပြီဘယ်လိုဝင်တာဘလောက်ဘယ်လောက်ဆို
တာဟိုကလောက်ရှိချင်တော့ငါးနှစ်လောက်ရှိချင်တယ်အဲ့ဒါကြောက
်ကုန်တယ်စုနဲ့အတူဆိုင်ကုန်တစ်ခုပေါ်မှာဝိုင်းထိုင်ရင်ဆွေးနွေးမေးမြန်းဖြစ်ပါတယ
်။ဒီနေ့ကဘယ်လိုလဲမသိကြောင်းကြောင်းဝယ်ချင်
တယ်။ကြောင်းဝယ်တော့ဟိုမကောင်းပါဗျာ။ရောင်းဈေးကွက်တော့ရှာတယ်။ဈေးကွက်လည်းရှာတယ်။ကြောက်လည်းရောင်းမကောင်း။ကြောက်လေးกว่าပါ။ဒီတော့ကပတ်တသိရောင်းနဲ့ကြောက်ဆိုရင်အခုဆိုရင်5000လောက်ပဲရှာတော့တယ်။ပမာကြောက်ပ
မာကြောက်
ဟုတ်တယ
်။မိုးကုတ်ကြောက်လားဟိုဟာလေးလား။မိုင်းရှူလို့ပါဘူ
း။မိုးကုတ်ပဲမိုးကုတ်
တမျိုးပဲ။မိုးကုတ်ကမတုံးတော့ဘူး။ဟုတ်တယ
်ဘုတ်ကုတ်တမျိုးပဲဒီလိုအနီတို့ပေါ့အားလုံးက50ကျင်ကနေတော့ဈေးကျသွားတယ
်ဈေးကွက်ပါပြတ်တဲ့ပုံစံမျိုးဖြစ်တာ
ဟုတ်ဈေးကွက်ပြတ်တယ်လို့ယူဆလို့လည်းရတယ
်ဘာကြောင့်ပြတ်လဲ
ကျွန်တော်လည်းပြောမတတ်ကြတော့ဘာကြောင့်ပြတ်လဲဟန်းနိုင်ငံလည်းပဲဈေးကွက်ပြတ်မှာကဘာနဲ့ဖြစ်တာ
ဟိုအမေရိကန်ကလည်းပဲဒီဗမာပြည်ကဗမာနဲ့ဟို တယ်ကြောက်စိမ့်နေဆိုတော့အဝင်မခံဘူးလို့ပြောလိုက်တယ်အဲ့
ဒ
ီကိစ္စရောဒီအဲ့ဒါကြောင့်ရက်ခတ်မှုတော့ဖြစ်တာ
ရက်ခတ်မှုဖြစ်တာပေါ့ရက်ခတ်မှုဖြစ်တာ
ကျွန်တော်နဲ့စကားပြောနေသူတွေဟာမဲဆောက်ကြောက်လောကမှာနှစ်ပေါင်း20 30လောက်လှုပ်ရှားနေကြသူတွေပါအမေရိကန်နိုင်ငံကမြမဗရမားနဲ့ကြောက်စိမ့်တွေကိုအဝင်မခံပဲပိတ်ပင်ထားတာနဲ့ပတ်သက်ပြီးလဲဆွေးနွေးဖြစ်တယ်ခင်ဗျာ
ကြောက်ဝင်လုပ်နေသူကြောက်နေတယ်ပေါ့လေဟောအခုကကျွန်တော်အဓိကသိချင်တာဒီအမေရိကန်ရဲ့ပိတ်ဆို့မှုနဲ့ပတ်သက်ပြီးဘယ်လိုမြင်လဲ
ကျွန်တော်သဘောနဲ့ဆိုတော့မပေးပိတ်ဆို့ခြင်းဘောเนาะအားလုံးကိုလိုလိုလတ်လတ်ရောင်းပိုင်ဖွင့်ဖို့ဆီချင်တာပေါ့လိုလိုပိတ်ဆို့ရတော့ကျွန်တော်တို့ဒီလိုငယ်သားလည်းအားလုံးထိခိုက်တာပေါ့နော
်သူတို့ပိတ်ဆို့ရတာတော့သူကဟိုအစိုးရကိုသူကအစိုးရရည်ရွယ်ပြီးတော့ပိတ်ဆို့တာပေါ့လေအဲ့ရည်ရွယ်ချက်အောင်မြင်တယ်လို့ထင်လားမသိ
မအောင်မြင်ဘူးမဆိုင်လို့ကျွန်တော်ထင်တယ
်ဆိုင
်ရောပြည်လူလူတွေပဲရှိတာပေါ့နော်ရှိတာ
ကြောက်ကုန်နေပြီပြောပြသွားတာပါအကြောင်းဝင်မကောင်းဘူးလို့လည်းပြောပါတယ်ခမင်းစားကြောက်လို့ခေါ်တဲ့ကြောက်လေးတလုံးတလေလောက်ရောင်းထွက်ဖို့အတွက်တနေကုန်လှုပ်ရှားနေကြပါတယ်လို့ဆိုပါတယ
်
ကျွန်တော်ကိုယ်တိုင်လည်းကြောက်စည်းထဲမှာလူတော်များများနဲ့မြန်မှန်တမ်းမိနေပါပြီကျွန်တော်ကိုရှင်းပြခြင်းသူတွေယဉ်ဖွင့်ခြင်းသူတွေကတော့ကျွန်တော်ဘေးမှာဝိုင်းအောင်နေကြပါတယ်ကဲဗျာနောက်နေ့မှတွေ့ကြသေးတာပေါ့လို့နှုတ်ဆက်ရင်းပြန်ခဲ့ပါတော့တယ်